မြန်မာနိုင်ငံသားရွှေ့ပြောင်းလောက်သားတရားကိုတပ်ဖြတ်မှုတရားမဝင်လူကုန်ကူးမှုတွေနဲ့မျက်ကွယ်တည်တယ်ထပ်ခံထားတဲ့ထိုင်းရဲဆရာဝန်ဟောင်းတယောက်ကိုထိုင်းနဲ့မြန်မာအာဏာပိုင်တို့ပူးပေါင်းပြီးမြန်မာနိုင်ငံမှုပြည်နယ်ထဲမှာပြန်လည်ဖမ်းဆီးနိုင်ခဲ့ပါတယ်။ထိုင်းရဲဆရာဝန်ဟောင်းရဲမှူးကြီးစုဖတ်လာဝထနာဟာမြန်မာနိုင်ငံသားတယောက်တင်မကထိုင်းလူမျိုးနှစ်ယောက်ကိုတပ်ဖြတ်မှုတရားမဝင်လူကုန်ကူးမှုတွေနဲ့ထိုင်းရဲကသူ့ကိုအလိုရှိနေတာဖြစ်ပါတယ်။အပြည့်အစုံကိုတော့ထိုင်းသတင်းတွေနဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှပေးပို့ထားတဲ့သတင်းတွေကိုအခြေခံပြီးဆက်ပြီးပြောပြပေးပါမယ်။မြန်မာနိုင်ငံသားရွှေပြောင်းလုတ်သားတယောက်ကိုတပ်ဖြတ်မှုနဲ့ဆရာဝန်ဟောင်းရဲမှူးကြီးစုဖတ်လာဝထနာနဲ့စားနှစ်ယောက်ကို2015ခုနှစ်မေလ1ရက်နေ့ကထိုင်းနိုင်ငံဖက်ရှ်ပူရီခရိုင်တရားရုံးကနေသူ့ကိုမျက်ကွယ်တည်တယ်မချမှတ်ခင်အာမခံနဲ့လူမြောက်နေချိန်မှာသူထွက်ပြေးလူမြောက်သွားခဲ့တာဖြစ်ပါတယ်ရဲဆရာဝန်ဟောင်းစုဖတ်နဲ့တားဖြစ်သူအေစုသူဟာမြန်မာအလုတ်သမားကိုတတ်မှုနဲ့တည်တံချမှတ်ခံခဲ့ရပါတယ်။ကြံသားတယောက်ဖြစ်တဲ့အေဂရကိုတော့အစောပိုင်းမှာထောင်တန်းတသက်တကျွန်းချမှတ်ခဲ့ပေမဲ့လို့သူဟာမွတ်ကျူးလွန်ခဲ့တဲ့အချိန်မှာအသက်16နှစ်သာရှိသေးတာကြောင့်နောက်ပိုင်းမှာထောင်တန်း25နှစ်ချမှတ်ခဲ့ပါတယ်။ဆရာဝန်ဟောင်းရဲမှူးကြီးစုဖတ်ကိုမြန်မာနိုင်ငံသားတယောက်အပြင်ထိုင်းလူမျိုးနှစ်ယောက်ကိုတပ်ဖြတ်မှုတရားမဝင်လူကုန်ကူးမှုတို့နဲ့လည်းထိုင်းရဲကအလိုရှိနေတာဖြစ်ပါတယ်။သူထွက်ပြေးလို့မြောက်နေတာတစ်နှစ်ကျော်ကြာမြန်မာနိုင်ငံထဲမှာရှိနေတဲ့ဆိုတဲ့သတင်းရရှိပြီးနောက်ထိုင်းရဲနဲ့မြန်မာရဲတို့ပူးပေါင်းပြီးတော့မွန်ပြည်နယ်ဘက်ခြမ်းမှာပြန်လည်ဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။မြန်မာဘက်ကရွှေ့ပြောင်းအလုတ်သမားတွေကိုတရားမဝင်လူကုန်ကူးနေတဲ့ရဲမှူးကြီးစုဖတ်ကိုပြန်လည်ဖမ်းနိုင်လိုက်တာနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့ရွှေ့ပြောင်းအလုတ်သမားအရေးဆောင်ရွက်နေတဲ့ရွှေ့ပြောင်းအလုတ်သမားအခွင့်ရေးကွန်ရက်ရဲ့ဒုဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။အဲမြန်မာလူသားတို့ဆောင်ရွက်နေမှာတတ်ထားတယ်ဆိုတော့ကျွန်တော်သိခဲ့တယ်။အဲဒီကလည်းကျွန်တော်စိတ်ဝင်စားနေကျွန်တော်လေ့လာခဲ့တယ်။သူ့ကိုထိုင်းဥပဒေအရအာမခံပေးလို့ရတဲ့အမှုဖြစ်တဲ့ကြောင့်အာမခံနဲ့ထွက်နေတယ်ဒီအမှုဆက်လက်ပြီးရင်ဆိုင်နေတယ်လို့ကျွန်တော်ကြားရတယ်။အခုနောက်ဆုံးရလာတဲ့သတင်းအရကျွန်တော်မြန်မာနိုင်ငံမြန်ပြည်နယ်ထဲမှာစပီးတင်းဆောင်နေဒီပုဂ္ဂိုလ်ဖမ်းဆီးလိုက်မှထမ်းတဲ့ပုဂ္ဂိုလ်ကြောင်းလာတယ်ဆိုတော့ကျွန်တော်တွေ့လာရတယ်။အဲ့တော့ဒီပုဂ္ဂိုလ်ဟာဒီချေကြောင်းလို့သမားတွေကိုလူကုန်ကူးမှုတွေမှာလည်းပါဝင်ပတ်သက်နေတယ်ဆိုတဲ့အစိတ်အပိုင်းမှာတော့အခုလို့နှစ်ဖက်နိုင်ငံရဲတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးမှကျွန်တော်အခုလို့ဖမ်းဆီးလိုက်နိုင်ပြီဆိုတော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဟိုအနာဂတ်ကာလမှာဒီချေကြောင်းလို့သမားတွေအတွက်လူကုန်ကူးမှုတင်းခံရတဲ့ကိစ္စတွေကဟိုနောက်ကျင်သွားပြီးမှနောက်တောင်ဖြစ်ပေါ်လာဖို့နည်းနည်းသွားမယ်လို့ကျွန်တော်သုံးသပ်လိုက်ရတာပေါ့ခင်ဗျာ
ဆရာဝန်စုဖတ်ဟာထိုင်းနိုင်ငံဘက်ချန်ကင်ချနာဘူရီခရိုင်အတွင်းမှာရှိတဲ့ဖျားသုံးစုနယ်စပ်ကိုတရားမဝင်ဖြတ်ကျော်ပြီးတော့မြန်မာလူမျိုးဇနီးနဲ့အတူမြန်မာနိုင်ငံဘက်ချန်မှာပုန်းနေခဲ့တာဖြစ်တယ်လို့မြန်မာအာဏာပိုင်တွေရဲ့အပြောကိုကူးကားပြီး Bangkok Post သတင်းစာထဲမှာဖော်ပြထားပါတယ်2012ခုနှစ်တုန်းကဖစ်ဘူရီခရိုင်ထဲကနနချန်တခုပိုင်ရှင်ရဲ့သားနဲ့ရှင်းမဖြစ်သူနဲ့အတူပျောက်ဆုံးနေတဲ့ထရက်ကားကိုနွန်ထဘူရီခရိုင်ကရဲမှူးကြီးစုဖတ်ပိုင်တဲ့အိမ်တစ်ခုထဲမှာတွေ့ရှိခဲ့ရာကစစ်ဆေးမှုတွေစတင်ခဲ့တာပါစုံစမ်းစစ်ဆေးမှုကနေသူပိုင်တဲ့တစ်ခွချန်ထဲမှာမြုပ်နှံထားတဲ့အယိုးစု၃ခုကိုတူးဖို့တွေ့ရှိခဲ့ကြပါတယ်အယိုးစုတစ်ခုကမြန်မာလူမျိုးတယောက်ဖြစ်တယ်လို့ DNA စစ်ဆေးမှုတွေကတွေ့ရှိခဲ့ပါတယ်ဒါကြောင့်ဆရာဝန်ဟောင်းရဲမှူးကြီးစုဖတ်လာဝထနာကိုလူတက်မှုလူမောင်ခိုကူးမှုလူသိအလောင်းဖျောက်ဖျက်မှုခိုးမှုတို့နဲ့တရားစွဲခဲ့ပြီးမြန်မာနိုင်ငံသားကိုတတ်မှုနဲ့တည်တံ့ချခံထားရတာဖြစ်ပါတယ်ရှင်